အခုဒေါ်နဲ့ဝါနူတို့ရှမ်းပြည်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေလို့ကြားရပါတယ်အဲ့ဒါဘယ်လောက်ထိတည်ထားပါလဲခင်ဗျာ
ကျမတီတလောက်ကတော့ကျမတို့မြောက်ပိုင်းမှာပဲเนาะရှမ်းပြည်မြောက်ပိုင်းတာမွေးငယ်မှာလည်းမတီရတအောင်ပလောင်ဖဲနဲ့ကိုကန်တို့တိုက်ပွဲဖြစ်နေတယ်နောက်ပြီးရင်တရနေ့ကနေစပြီးတော့အော်တိုဘတ်တရနေ့မှာစပြီးတော့ SSCD SSA data ပေါ့နော် JT ဖက်ကအရင်စစ်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်အဲအဲ့ဒီနေရာမှာလည်းတိုက်ပွဲပြန်ဖြစ်နေတယ်ဒီနေ့ရက်အထိဆက်တိုက်ဖြစ်နေတယ်ပေါ့အဲ့ရှမ်းပြည်မှာတင်မကောက်ကရင်ပြည်နယ်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ဆိုတော့အဲ့ဒီအကြောင်းတွေကိုကျမတို့ကစိတ်မကောင်းစရာတွေကြားနေရပါတယ
်ဒီစိတ်မကောင်းစရာပြစ်ခတ်မှုပဋိပက္ခတွေပြန်ဖြစ်ပွားလာတဲ့အပေါ်မှာလွတ်တော်အနေနဲ့ကောဘာမှမလုပ်နိုင်တော့ဘူးလားခင်ဗျာဆိုလိုတာကဝန်ကြီးဦးအောင်မင်းတို့ဦးဆောင်တဲ့ငင်းငင်းရေးစင်တာတို့ဘာတို့ကကြိုးပမ်းနေတာတပိုင်းရှိတယ်လို့လွတ်တော်ထဲမှာအစိုးတင်သွင်းပြီးတော့ဟာလာဒီကိစ္စတွေဟိုအပြေရှားနိုင်မဲ့နီလန်ဆွေးနွေးတာတွေနောက်ဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းနဲ့ရင်ကြားစစ်နိုင်မဲ့ဆွေးနွေးမှုတွေဆုံးဖြတ်ချက်တွေချမှတ်တာတွေလွတ်တော်ကရောလုပ်တာဘာများရှိနေပါပြီလဲခင်ဗျာ
အခုလောလောဆယ်ကတော့လွတ်တော်အနေနဲ့လုပ်တာတော့ဘာမှမရှိလို့ရှင့်အရင်တော့ကတော့ကျမတို့တော့အစိုးတင်သွင်းခဲ့တယ်ပေါ့နော်တချင်မှာတိုက်ပွဲဖြစ်တော့လဲတချင်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တော်တွဲဘူးကဒီတိုက်ပွဲတွေကိုရပ်ပြီးဖို့ဆိုပြီးတော့ဆိုလေတင်တင်ခဲ့ရပါတော့ကျမတို့ရှမ်းပြည်နယ်မှာဖြစ်ခဲ့တဲ့အချိန်တုန်းကလည်းကျမတို့ရှမ်းပြည်နယ်ကြည်တီမြို့နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကိုအငြင်းဆုံးရပ်ပြီးဖို့နောက်ပြီးစစ်ပေးဒုက္ခတွေကိုကုပေးဖို့ဆိုပြီးတော့ကျမတို့ကအစိုးတင်တွင်းခဲ့တာတွေရှိတယ်ပေါ့နော်ဒါပေမဲ့ကျမတို့အစိုးဘလောက်ထိတင်တွင်းတင်တွင်းနေအဓိကအားဖြစ်ကတော့အစိုးရနဲ့တပ်မတော်တွေမှတာဝန်ရှိနေတယ်ကျမတို့ကအစိုးတင်သွင်းလိုက်တယ်ဆိုရင်တော့မှသူတို့တွေကမလိုက်နာဘူးမလိုက်ရောဘူးဆိုရင်လည်းကျမတို့ကဘလို့မှတက်နိုင်တဲ့အနေအထားမရှိဘူးဆိုတဲ့အခြေအနေဖြစ်နေတာပေါ့နော်။နောက်ပြီးတော့အခုလောလောဆယ်ဘလို့မျိုးဖြစ်နေတော့ဆိုရင်ဝင်ကြီးဦးအောင်မင်းကဘန်ကောက်မှာနီကေးရင်းနဲ့ပတ်သက်တဲ့အဲစကားတွေပါပြောဖို့ဆိုပြီးတော့ဘန်ကောက်မှာအစည်းအဝေးလုပ်နေတဲ့ကာလမှာကျမတို့ရှမ်းပြည်နဲ့ကရင်ပြည်နယ်မှာတိုက်ပွဲကပို့ပြီးတော့များ
ခရင်ပြည်နယ်မှာရောရှမ်းပြည်မှာရောတိုက်ပွဲတွေဖြစ်လာတဲ့အဓိကအကြောင်းရင်းဘယ်လိုများတိခောက်မိတာရှိပါလဲခင်ဗျာဘာကြောင့်ဒီလိုပဋိပက္ခတွေပြန်ဖြစ်လာတယ်လဲဆိုတော့ကိစ္စဒီလွတ်တော်ထဲမှာရောဆွေးနွေးတာတွေရှိသလား
အဲ့ဒီအကြောင်းရင်းကတော့ကျမတို့ကမသိဘူးရှင်ကျမတို့ဒီတလောက်ဆိုလို့ရှိရင်တော့ဟိုအရင်ကုလပိုင်းကုံလောက်အထီတော်မှာ MPC မှာကိုတင်ကိုဆွေးနွေးနေကြသေးတယ်ဗောနော်ဆွေးနွေးနေကြတော့သူကနောက်အချက်ငါးချက်ကျန်နေအချက်ငါးချက်ကိုတော့မှသူတို့ကဆက်ဆက်ဆွေးနွေးဖို့ကြိုးစားနေသေးတယ်ဆိုတော့အဆင့်ကလေးတွေတွေ့တော့ဗောအဲ့အဆင့်လေးမှလည်းသူတို့ပွင့်ပွင့်လင်းလင်းဆွေးနွေးတာတွေကိုကျမတို့ကကြားသိရပါတယ်ဒီလောက်ပုပွင့်လင်းလင်းဆွေးနွေးနေတယ်ဆိုပေမဲ့အောက်ဖက်မှာအလောက်ထိပြင်းပြင်းထန်ထန်လေးဖြစ်နေတယ်ဆိုတော့ကိစ္စကတော့မဟုတ်သေးဘူးပေါ့နော်ကျမတို့မှာဒီခုအောက်မှာအလောက်ထိဖြစ်နေတယ်ဆိုတော့ကျမတို့ကညင်ချက်ကြီးအတွက်ပို့ပြီးတော့စိတ်ပို့ပြီးတော့ပူလာတယ်ဖြစ်ကောဖြစ်နိုင်မှာတော့မလားဆိုတဲ့အနေထားလေးတွေရှိလာတယ်ပေါ့နော်ကျွန်တော်အခုဒီလွတ်တော်မှာဆိုလို့ရှိရင်ဒီတစ်ခါမှာလားဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးစီရင်ခံဖို့တင်ကြတော့မယ်အဲ့ဒီတင်ရမယ့်အခြေအနေမှာဒီလိုမျိုးတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်လာတဲ့ဆိုတဲ့အနေအထားကလည်းဒီရဲ့ပြင်ဆင်ရေးအတွက်အခြေအနေမကောင်းနိုင်ဘူးလေနော
်ဝင်းကြီးဦးအောင်မင်းတို့ရဲ့အဆိုအရဒီညဉ့်ညဉ့်ဖော်ဆောင်ရေးအဖွဲ့ရဲ့အစီအစဉ်အရဆိုရင်တနိုင်ငံလုံးအပြစ်အခက်ရစဲရေးဒီနောက်ဆုံးအဆင့်လက်မှတ်ရေးထိုးမှုနေပြီးတော့မှလွတ်တော်ရဲ့ရှေ့မောက်မှာလုပ်မယ်လို့ပြောတယ်ဆိုတော့ဒီကြားကာလမှာရောလွတ်တော်ရဲ့အခန်းကဏ္ဍအထူးသဖြင့်ဒီ MBC လိုငြိမ်းချမ်းရေးပေါ်ဆောင်ရေးအဖွဲ့နဲ့လွတ်တော်တို့ပူးပေါင်းပြီးဆောင်ရွက်ရင်မကောင်းဘူးလားဆိုပြီးတချို့လည်းမေးခွန်းထုတ်နေတာတွေရှိကြတယ်။ဆိုတော့တရားဝင်ပူးပေါင်းမှုတွေရောလုံးလုံးမရှိသေးဘူးလားဒီကြားကာလမှာပူးပေါင်းရင်ရောပို့ပြီးတော့ရှေ့ကိုခရီးမရောက်နိုင်ဘူးလား
ခုနလားစေအနေအထားမှာဆိုလို့ရှိရင်ပေါ့နော်လွတ်တော်နဲ့ဒီအစိုးရပိုင်းရဲ့ပူးပေါင်းမှုဆိုတာကဒီငြိမ်းချမ်းရေးကိုဒီလုပ်နေတဲ့အလုပ်အမှုဆောင်အဖွဲ့ပေါ့နော်အဲ့ဒီမှာဥအောင်မြင့်တို့အဖွဲ့တွေပါမယ်နောက်ပြီးလို့ရှိရင်ဒီဖက်မှာဦးသိန်းစောတို့အဖွဲ့တွေပါမယ်ပေါ့နော်အဲအဲ့ဒါမှာပါပြီးရဲဆိုပေမဲ့ဒီမှာကိုယ်စလဲကအနည်းစုပဲဖြစ်နေရလေနော်ကိုယ်စလဲအနည်းစုအပြင်တိုင်းရင်းသားအင်အားတွေကနေပါတယ်အမှန်ပြောရလို့ရှိရင်တော့တကယ်တမ်းတိုက်ပွဲဖြစ်နေတာကကချင်းကယားကရင်ရှင်အဲ့ဒီခက်ကကိုယ်စလဲတွေတော်တော်များများပါတင်တယ်သူတို့အတန်လေးတော်တော်များများပါတင်တယ်ပေါ့နော်အဲဒါပေမဲ့အဲ့ဒါတွေခက်တော့မပါလာဘူးဆိုတော့ကျမတို့တွေရဲ့အတန်ပြည်သူလူထုတွေရဲ့အတန်တကယ်ပဲပြခဖြစ်တဲ့ပုဂ္ဂိုလ်တွေဖြစ်နေတဲ့နေရာတွေရဲ့အတန်ဆိုတာအလုံးကလည်းမပါလာနိုင်ဘူးဆိုတဲ့အနေအထားလေးရှိတော့ပေါ့အဲ့ဒီမှာအဲ့ဒီအပြင်ကျမတို့ကအမှန်တကယ်ဖြစ်ထွေဝင်ပူပေါင်းဆောင်ရွက်မှုကတော်တော်လေးကိုအားနည်းနေသေးတယ်အဲ့သူတို့ရဲ့ညှဉ်းချင်းရေးလုပ်နေတာဘယ်အဆင့်ရောက်ပြီးဘယ်လိုမျိုးဖြစ်ပြီးဆိုတဲ့ဟာတွေလွတ်တော်ကိုယ်စားလှယ် တွေမတိကြဘူ
းနောက်တစ်ခုကဒီနေရာမှာစောရကတက်เสียတခုပေါ့နော်လက်ရှိအစိုးရကလည်း2015ခုနှစ်မကုံဆုံးခင်မှာတနိုင်ငံလုံးအပြည့်ရက်ဖို့ဆိုပြီးတော့လုပ်နေတဲ့အချိန်မှာတချို့မြင်ကြတာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်နေတယ်ပေါ့လေဖွဲ့စည်းပုံအခြေခံဥပဒေပါဖက်ဒရယ်အခွင့်အရေးတိုင်းရင်းသားတွေရဲ့အခွင့်အရေးပြီးတော့ဒီတိုင်းရင်းသားပြည်နယ်ဒေသတွေကသဘာဝတရားစတာခွဲဝေအသုံးချမှုတွေမှာခိုင်ခိုင်မာမာတိတိပပပြတ်ထန်းနိုင်မှသာလျှင်ဒီအပြည့်ရက်မှုကိစ္စကလည်းခိုင်မာမယ်ဆိုပြီးတော့ဒီလိုမျိုးစောရကတက်တာရှိတယ်ဆိုတော့ဒီနှစ်ခုကိုဥမာတနိုင်ငံလုံးအပြည့်ရက်ပြီးမှပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မဲ့ကိစ္စကိုကင်တင်သလားဒါမှမဟုတ်တပြိုင်တည်းမှာပဲဒီကိစ္စကိုအားလုံးစုံစုံညီညီနဲ့ဖြေရှင်းလိုက်ရင်ပို့ပြီးတော့ခိုင်မာမှုမရှိနိုင်ဘူးလားစသဖြင့်ဒီမေကွန်းနေအပေါ်မှာတော့နက်ဝါနေဘယ်လိုများဖြေချင်ပါလဲခင်ဗျာ
ကျမအနေနဲ့တော့ဖြစ်စေချင်တာကတော့နိုင်ငံရေးဆွေးနွေးပွဲကိုအရင်ဆုံးစစေချင်ပါတယ်နိုင်ငံရေးဆွေးနွေးပွဲလေးစပြီးတော့ဘောနော်ဒီနတ်ထရှိဖွဲ့စည်းပုံအခြေခံဥပဒေကလေးကိုပြောင်းလဲပြင်ဆင်စေချင်တယ်ကျမတို့ကဘလောက်ပဲအပြစ်ရက်သွားရက်သွားဘောနော်ဘလောက်ပဲအပြစ်ရက်ဆင်းနေပါစေဒီရဲ့နိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးမယ့်ကိစ္စတွေ political dialogue တွေဖွဲ့စည်းပုံပြင်ဆင်ရေးတွေမလုပ်ဘူးမလုပ်သေးဘူးတိုင်းရင်းသားတွေလိုအတက်တန်းညီမျှမှုနော် power sharing social sharing ဒါတွေမရဘူးဆိုလို့ရှိရင်ဘလောက်ပဲအပြည့်ရက်ထားပါစေပြန်ပြီးတော့အပြစ်ခတ်ကြအောင်မှာပဲပြန်ပြီးတော့တိုက်ကြအောင်မှာပဲကျမတို့အခုကတော့ဘလို့ဖြစ်ဖြစ်အဓိကကြီးကဖွဲ့စည်းပုံပြင်ဆင်ရေးဖြစ်နေတော့ကိုဖွဲ့စည်းပုံပြင်ဆင်ရေးမှာတရားမျှတမှုမရှိသေးတရွေ့ကတော့ကျမတို့နိုင်ငံကတော့ငြင်းချင်ရေးရအောင်မယ်ဆိုတဲ့အနေထားတော့မရှိဘူးလို့ဒါတော့ကျမရဲ့တဦးတည်းထင်မြင်ယူဆချက်ပေါ့နော်
ဒေါ်နယ်ဝန်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်